ယူကရိန်းနိုင်ငံနဲ့အနေနဲ့ချင်းထိစပ်နေတဲ့ရုရှားတောင်ပိုင်းဘဲဂရော့ဒေတာကိုယူကရိန်းဘက်ကနေအဝေးထိန်ဒရုန်းအမြောက်မော်တာလက်နက်ကြီးတွေတုံပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်။ရုရှားတပ်တွေကလည်းယူကရိန်းနိုင်ငံအလဲပိုင်းကဒနီပရိုမျိုးကစိတ်ကြမ်းမာရေးနဲ့တရိတ်ဆန်ဆေးကန်အဆောက်အဦကိုတိုက်ခိုက်ခဲ့တဲ့အတွက်လူ2ဦးသေဆုံးပြီးကလေး2ဦးပါဝင်30လောက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘဲဂရော့ဒေတာကဂရိုင်ဘိုရွန်မျိုးကိုတိုက်ခိုက်ရမှာတော့နိုင်ပေါင်းများစွာအချိန်ကြာခဲ့ရတာဖြစ်ပြီးဈေးဆိုင်တွေအိမ်တွေကဓာတ်ငွေပိုက်လိုင်းနဲ့မီးယားလိုင်းတွေပျက်စီးခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။အခုပတ်အစောပိုင်းမှာဘဲဂရော့ဒေတာဟာရုရှားကကျူးကျော်စစ်ဆင်ခြင်15လတာကာလအတွင်းယူကရိန်းဘက်ကနေနေဆက်ကျော်ဖြတ်ပြီးအကြီးကျယ်ဒဏ်ပြန်ထိုးစစ်ဆင်တာကိုခံနေရတာပါ။နေဆက်ဖြတ်ကျော်ပြီးဒရုန်းယာဉ်တွေနဲ့ဒဏ်ပြန်တိုက်ခိုက်တာကတော့မကြာခဏဆိုသလိုဖြစ်နေပြီးတော့ပြီးခဲ့တဲ့လအတွင်းမှာပဲပို့ပြီးများလာခဲ့တာဖြစ်ပါတယ်။အခုလိုရုရှားနေဆက်တဲ့အထိဒဏ်ပြန်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့အက်စတိုးနီးယားနိုင်ငံမှာအစည်းအဝေးတက်နေတဲ့ဂျာမန်ဝန်ကြီးချုပ်နဲ့ဘောတစ်နိုင်ငံခေါင်းဆောင်တွေကတော့ရှော့ပေါ်ပြောနေကြတာပါ။မော်စကိုမှာတော့တရုတ်နိုင်ငံအထူးကိုယ်စားလှယ်လီဟွေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပတော့တို့တွေ့ဆုံကြပြီးတော့ယူကရိန်းအရေးနဲ့ဒီပဋိပက္ခဖြစ်ရှင်ရဲ့သဘောထားတွေကိုဆွေးနွေးခဲ့တယ်လို့ရုရှားနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။လီဟွေကဒီလအစောပိုင်းမှာယူကရိန်းနိုင်ငံခီယက်ကိုသွားပြီးယူကရိန်းခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ပါတယ်။တရုတ်နိုင်ငံဟာဒီပဋိပက္ခမှာဗက်မလိုက်ပဲဂျားနေဖြစ်ရပ်တည်တာဖြစ်ပြီးတော့နှစ်ဖက်ညှိနှိုင်းရေးကိုဝင်ရောက်ဆောင်ရွက်ပေးနေပြီးနိုင်ငံရေးမူဝါဒအရတော့ရုရှားကိုထောက်ခံတယ်လို့လည်းပြောခဲ့တာပါ။